ကျောင်းတွေကိုမြန်နိုင်မြမြန်မြန်ပြန်ဖွင့်ကြဖို့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုဖြစ်တဲ့ UNICEF ကတိုက်တွန်းလိုက်ပါတယ်။ COVID-19 ကပ်ရေးအတွင်းကမ္ဘာတဝန်းမှာကျောင်းတွေကိုပိတ်ထားခဲ့တာကြောင့်တန်ပေါင်းများစွာသောကျောင်းသားတွေဟာကျောင်းသွားခွင့်မရခဲ့ကြပါဘူး။တိုင်းပြည်၁၇ခုမှာကျောင်းတွေကိုလုံးဝပိတ်ထားပြီးနိုင်ငံ39နိုင်ငံမှာတော့တပိုင်းတစဖွင့်ထားကြပါတယ်။မြန်မာနိုင်ငံမှာတော့ဒီနှစ်ပညာသင်နှစ်အစပိုင်းကကျောင်းလက်ခံချိန်မှာခဏတာဖွင့်ခဲ့ပြီး COVID ကပ်ရေးကြောင့်ပြတ်ပိတ်ခဲ့တာအခုချိန်ထိပါပဲ။ဖိလစ်ပိုင်ဘင်္ဂလားဒေ့ရှ်ဗင်နီဇွဲလာဆော်ဒီအာရေဗျာပနားမားနဲ့ကူဝိတ်၆နိုင်ငံမှာတင်ကမ္ဘာတဝန်းကကျောင်းသားပေါင်း131တန်းရဲ့ထက်ဝက်ကျော်ရှိနေတာပါ။ပညာရေးအကြတဲ့ကရှိနေလုံးပါပဲလို့ UNICEF အကြီးအကဲ Harriet Ford က Writer သတင်းဌာနကိုပြောကြပါတယ်။ကျောင်းသားတွေကအိမ်မှာကပ်ဘေးစိတ်ချကောင်းစိတ်ချရပေမဲ့ကွန်ပျူတာ၊မိုဘိုင်းဖုန်းနဲ့အင်တာနက်တွေရဖို့ခက်ခဲကြတာကြောင့်ပညာရေးအကြီးအသေးကမညီမမျှကွာဟနေကြပါတယ်။ဖိလစ်ပိုင်မှာဆိုရင်အင်တာနက်မီးဖို့ကျောင်းခေါင်မိုးပေါ်ထိကလေးတွေတက်ခဲ့ရတဲ့အဖြစ်တောင်ရှိခဲ့တယ်လို့ writer သတင်းထတာကဆိုပါတယ်။ဒါကအခြားသောနိုင်ငံတွေမှာကြုံတွေ့ရတဲ့အခက်အခဲတွေပါ။မြန်မာနိုင်ငံမှာတော့အကြောင်းအများစုမှာကျောင်းသားတွေဟာကွန်ပျူတာနဲ့အင်တာနက်ကိုအသုံးပြုလို့မရကြသေးပါဘူး။ခုလိုတနည်းကျော်ကျောင်းတွေပိတ်ထားတဲ့အတွက်စီးပွားရေးသဘောအရအာရှဒေသဟာဒေါ်လာ 1.25 ထရီလီယံဒါမှမဟုတ် 2020 GDP ရဲ့ 5.4 ရာခိုင်နှုန်းနှစ်နာခဲ့တယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘက်ကဆိုပါတယ်။ဒီချက်တဲကကမ္ဘာကြီးကလှည့်ပြူပြုဖို့ခွင့်မပြုသင့်ပါဘူး။ရရွာအတိုင်းဥပဒေနဲ့နေရာတိုင်းကျောင်းတွေကိုမြန်နိုင်မြအများဆုံးဖွင့်ကြပါမယ်လို့ UNICEF ကပြောပါတယ်ခင်ဗျာ။